ဒီခါမှာတော့မြန်မာနိုင်ငံအာဂတိလိုက်စားမှုအရေးယူဆောင်ရွက်ရေးစာရင်းဖတ်ပွဲအကြောင်းကိုတင်ဆက်ပေးချင်ပါတယ်။အာဂတိလိုက်စားမှုတွေကိုထိရောက်စွာအရေးယူဆောင်ရွက်နိုင်ရေးအတွက်ရေဒိုရေရှည်စီမံကိန်းချပြီးတော့အကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံအာဂတိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်ပါတယ်။ဇန်နဝါရီလ22ရက်ကနေ23ရက်နေ့အထိမြန်မာအစိုးရနဲ့ကုလသမဂ္ဂ UNODC တို့ပူးတွဲကျင်းပတဲ့ဒီနှစ်ရက်ကြာစာတမ်းဖတ်ပွဲနောက်ဆုံးနေ့မှာအဲ့လိုပြောသွားတာပါပြည်သူကတော့အခမ်းအနားမှာကိုရန်တင်းသွားယူခဲ့တဲ့ကုဇုံဝင်းလိုင်ကပြောပြပေးပါလိမ့်မယ
်ရန်ကုန်မြို့ပတ်ဂရယ်ဟိုတယ်မှာအဂတိလိုက်စားမှုတွန်းလှန်ဖို့ကိုချင်းတိတ်ခါမြင့်တင်စိုးဆိုတဲ့ခေါင်းစဉ်နဲ့တပ်တည်ပညာရှင်တွေလုပ်ငန်းဝင်တွေပဲအသီးသီးကအတွေ့အကြုံရှိသူတွေစုပေါင်းပြီးနှစ်ရက်ကြာစာတမ်းဖတ်ပွဲကျင်းပခဲ့ကြတာပါမြန်မာနိုင်ငံအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကတော့ဒီကိစ္စအောင်မြင်ရေးအတွက်စီမံကိန်းတွေအသေးစိတ်ရေးဆွဲဆောင်ရွက်သွားမယ်လို့ပြောပါတယ
်ပြောရမယ်ဆိုရင်ပြည်သူလူထုကဖြစ်စေချင်တာပေါ့နော်အဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအောင်မြင်တဲ့ပုံမှန်ဖြစ်စေချင်တာပေါ့နော်အော်ဒီဥစ္စာလည်းပဲသဘာဝကျပါတယ်ဘာကြောင့်လဲဆိုတော့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလှုပ်လာပြီဆိုလို့ရှိရင်လူထုရဲ့တောင်းဆိုမှုကိုလည်းကျွန်တော်ဖြည့်ဆည်းပေးရမယ့်တောင်းဝတ္တရားရှိတယ်နော်တစ်ဖက်မှာလည်းပဲဘောနော်လို့ပေါ့ပဋိပက္ခတွေဖြည့်ရှင်းပေးနေရတဲ့အပိုင်းတွေရှိသလိုတစ်ဖက်မှာလည်းပဲ institution ပြောင်းလဲမှုတွေလုပ်နေရတဲ့အပိုင်းတွေရှိတယ်နောက်၃နှစ်တာကာလအတွင်းမှာဆောင်ရွက်သွားမဲ့ဒီ mid term board strategy တွေပေါ့အဲ့ဒါလေးကတော့ကျွန်တော်ဆွေးနွေးတုံးမရှိသေးတယ်ပြီးလို့ရှိရင်နောက်ထပ်၈နှစ်ကျွန်တော်တို့ကမှန်းနေအော်အဲ့၈နှစ်တာကာလအတွင်းမှာအဂတိလိုက်စားမှုကဟိုတော်တော်လေးကိုသိသာတာနဲ့ပေါ့နော်တခြားနိုင်ငံတွေနဲ့တန်းတူအဆင့်တန်းလောက်ထိရောက်အောင်ကျွန်တော်တို့ညွှန်မှန်းထားပါတယ
်ဆိုတော့အခုလိုမျိုးကုလသမဂ္ဂရဲ့ပါဝင်ဆောင်ရွက်မှုတွေအားပေးမှုတွေကျွန်တော်အစိုးရနဲ့အခုလိုပူးပေါင်းလုပ်ဆောင်လာတာကအဂတိမြန်မာနိုင်ငံအစိုးရရဲ့အဂတိလိုက်စားမှုတက်ချေရေးကိုလောက်ကြီးများအထောက်ပြုပြီးပါလို့
သူတို့ကတော့အဓိကအဖြစ်နည်းပညာပိုင်းဆိုင်ရာအကူအညီများပါတယ်အော်ကျွန်တော်တို့ဘက်ကတော့ကိုယ့်ဖာသာကိုလုံအောင်မဲ့အပိုင်းပေါ့နော်ကိုယ့်ဖာသာကိုလုံအောင်မဲ့ဆိုတဲ့အပိုင်းမှာကျွန်တော်တို့မှာအရေးကြီးတာကဒီအဂတိလိုက်စားမှုတိုက်ဖြတ်ရေးကိစ္စကိုကျွန်တော်တို့တိုင်းတပြည်လုံးကနေပြီးတော့ဒါကျွန်တော်တို့လူအဖွဲ့အစည်းရဲ့တာဝန်ယူမှုပေါ့လေ social accountability ဖြစ်လာစေချင်တာပေါ့
ဒီဥပဒေတွေချမှတ်ပြီးစီးပွားရေးကနေချမှတ်ပြီးတကယ်လက်တွေ့အဂတိလိုက်စားမှုကျွတ်နေတယ်လို့အဖြစ်အပျက်အရေးယူနေတာရောတကယ်လက်တွေ့ပါလားမလားဆိုတာဘယ်လိုတွေ့မလဲဆိုတာလေးကြည့်ကြည့
်ပွင့်ပွင့်လင်းလင်းဝန်ခံရမယ်ဆိုရင်တော့ကျွန်တော်လက်ရှိဒီစဲဥပဒေအနေထားရဘယ်လို big fish ကိုရစရာတွေ့စရာအကြောင်းမရှိပါဘူးဟိုကန့်သက်ချက်တွေကအများကြီးရှိပါတယ်တကယ်တမ်းလက်တွေ့လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုအသေးဖွဲလပိလက်ယူကိစ္စမျိုးလောက်ပဲတိုင်တွယ်နိုင်တဲ့အနေထားမျိုးရှိပါမယ်ဒါပေမဲ့လည်းပဲကျွန်တော်တို့ရဲ့အခုနောက်တော့ကျွန်တော်ပြောခဲ့တဲ့2018 action plan ထဲမှာကျွန်တော်တို့ဒီ policy မူပေါင်းတွေနောက်ဒီ legislation နဲ့ပတ်သက်တဲ့ကိစ္စတွေမူပေါင်းတွေပေါ့ဒါဒီဖွံ့ဖြိုးတိုးတက်အောင်လုပ်ရမယ်ဆိုတော့အချက်ချက်ပါအဲ့ဒါတိတ်အရေးကြီးတယ်
အငြိစားဗိုလ်ချုပ်ကြီးဦးအောင်ကြည်အနေနဲ့အာဂတိလိုက်စားမှုတိုက်ချဲ့ရေးကော်မရှင်ကိုဦးဆောင်ဖို့နိုင်ငံတော်သမ္မတဦးထင်ကျော်ကမနစ်နိုဝင်ဘာလ23ရက်နေ့မှာညွှန်ကြားချက်ထုတ်ပြန်ခဲ့တာပါလေချိန်မြောက်ပြင်ဆင်ရေးဆွဲထားတဲ့အာဂတိလိုက်စားမှုတိုက်ဖြက်ရေးဆိုင်ရာဥပဒေတွေအများပြည်သူသိရှိလေ့လာနိုင်ရေးအတွက်ဦးအောင်ကြည်ဦးဆောင်တဲ့ကော်မရှင်ကပြီးခဲ့တဲ့ဇန်နဝါရီလ19ရက်နေ့မှာထုတ်ပြန်ပေးခဲ့ပါတယ်ခင်ဗျာ